ဒီရဲ့ပိုင်းမှာတက်တန်းကုန်ဆုံးသွားတဲ့စီးရီးယားမှာကုလသမဂ္ဂရဲ့စောင့်ကြည့်လေးလာရေးတာဝန်ကိုနောက်ထပ်ရဲပေါင်း30တိုးမြင့်တက်မှတ်ဖို့ဇူလိုင်လ20ရက်နေ့ကလုံခြုံရေးကောင်စီမှကန့်ကွက်သူမရှိမဲခွဲဆုံးဖြတ်အတည်ပြုခဲ့ကြပါတယ်။ဒါပေမဲ့စီးရီးယားကသွေးထွက်တန်ယူအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်းသွားအောင်ဖြေရှင်းရေးမှာတော့လုံခြုံရေးကောင်စီမှသဘောထားနှစ်ခုကွဲပြားနေပါတယ်။အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေကစီးရီးယားသမ္မတဘရှာအယ်အဆတ်ကိုဖယ်ရှားဖို့နဲ့စီးရီးယားပေါ်ပြင်းထန်တဲ့ရေယူပိတ်ဆို့တန်ကပ်ဖို့သဘောထားရှိနေပြီးတော့ရုရှားနဲ့တရုတ်တို့ကဒါကိုဆန့်ကျင်ကြပါတယ်။လူတွေထောင်ထဲချီပြီးတည်ဆုံခဲ့ရပြီဖြစ်တဲ့16လကြာဒီတိုက်ခိုက်မှုတွေအဆုံးသက်သွားရေးအတွက်စီးရီးယားဆိုင်ရာကုလသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်တွေရဲ့အထူးတန်တမာကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအာနန်ရဲ့အစီအစဉ်တစိုက်တစ်ပိုင်းအဖြစ်လက်နက်မဲ့ကုလသမဂ္ဂရဲ့စစ်ပွဲလေးလာစောင့်ကြည့်သူ300ကိုစီးရီးယားမှာဖြန့်ချထားခဲ့တာပါဒါပေမဲ့လည်းဒီစောင့်ကြည့်လေးလာရေးအဖွဲ့ဟာအလုံးမဖြစ်ဘူးလို့အများရဲ့ရှုမြင်ခံနေရတာဖြစ်ပါတယ်အခုလိုစောင့်ကြည့်လေးလာရေးကာလတက်တန်းတိုးတဲ့ဆုံးဖြတ်ချက်ထဲမှာဒီစောင့်ကြည့်လေးလာရေးတပ်ဖွဲ့ဝင်တွေလုံခြုံစိတ်ချစွာရုတ်သိမ်းရေးလဲပါဝင်တယ်လို့ပြည်ထောင်စုဆိုင်ရာအမေရိကန်သမ္မတကြီးဆူဇန်ရိုက်စ်ကဆိုပါတယ်ခင်ဗျာ